်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ရကအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်တက္ကသိုလ်ခရိုင်တရားရုံးမှာအွန်လိုင်းကနေတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာဦးဝင်းထိန်ကအမိန့်ပါတစ်ခါတည်းချပေးဖို့ပြောခဲ့ကြောင်းတရားရုံးပြန်ကြားရေးအရာရှိဒေါ်ဖြူဝင်းလက်ကတရားခွင်ပြီးမှသတင်းထောက်တွေကိုပြောပါရစေ။
အမိစစ်တရားသူကြီးရနေပြီးတော့တခြားခံရသူဦးဝင်းထိန်ကို Zoom application နဲ့ဒီမင်းမြန်းပါတယ်အဲ့ဒီခါမှာရှင်းနီကိုစရေသာတင်ဖို့ချင်းဆိုထားတဲ့အတွက်ရှင်းနီကိုစရေသာတင်ပြီးမင်းမြန်းတဲ့ခါမှာဦးဝင်းထိန်ကတခါတည်းအမိန့်ချပေးလို့ပြောဆိုခဲ့ပါတယ်အဲ့ဒီအချိန်မှာအမိစစ်တရားသူကြီးရနေပြီးတော့ဥပဒေနဲ့ညီတတိခံချက်တွေရယူမှုမှာပဲအမိန့်ချမှတ်ပေးနိုင်တယ်ဖြစ်တဲ့ကြောင့်ပြန်လည်ရှင်းလင်းပြောကြားခဲ့ပါတယ်အဲ့ဒီခါမှာတခြားခံရသူဦးဝင်းထိန်ကနေပြီးတော့နာမည်ရုံးချင်းမှာရှင်းနီကိုစရေသာတင်မယ်လို့ပြောဆိုခဲ့တဲ့အတွက်ကျွန်တော်တို့ရုံးချင်းပြန်လည်ချင်းဆိုပြီးခဲ့ပါတယ်
နေပြည်တော်ဥတ္တရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရားလိုလုပ်ပြီးဒီလ၄ရက်နေ့မှာပုံမှန်124ကကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးတပ်တွေအဖြစ်တရားလိုအပါဝင်3ဦးတင်ထားတယ်လို့လည်းဒေါ်ဖြူဝင်းလက်ကပြောပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်ဖြစ်တည်ထားကြတဲ့ဒီမှုမှာအပြည့်ရှိတယ်ဆိုရင်ငွေဒဏ်နဲ့ထောင်ဒဏ်120ဒါမှမဟုတ်ငွေဒဏ်နဲ့ထောင်9နှစ်ဒါမှမဟုတ်ငွေဒဏ်တက်တက်ချမှတ်နိုင်တယ်လို့လည်းရှင်းပြထားပါတယ်ဒါပေမဲ့လည်းဦးဝင်းထိန်ရဲ့ဘလို့ပြောဆိုချက်ရေးသားချက်လုံဆောင်ချက်တစ်ခုခုကြောင့်အခုလိုပုံမှန်နဲ့တရားစွဲဆိုထားတာလဲဆိုတာကိုတော့တရားရုံးပြန်ကြားရေးအရာရှိကရှင်းရှင်းလင်းလင်းပြောမသွားပါဘူးနောက်ထပ်ရုံးချိန်ကတော့မေလ3ရက်နေ့မှာဖြစ်ပါတယ်ဦးဝင်းထိန်ကိုဖေဖော်ဝါရီလ5ရက်နေ့ကရန်ကုန်မြို့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်ရှင်